ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်အထိမ်းအမှကျင်းပဖို့ယူကရိန်းကပြင်ဆင်နေပါတယ်။စစ်ပွဲအစပိုင်းအချိန်တွေတုန်းကအကြံပေးပုဂ္ဂိုလ်တွေကသူ့ကိုပြောခဲ့တာတွေကိုသူ့အနေနဲ့ပြန်ပြောင်းသတိရနေတဲ့အကြောင်းယူကရိန်းလူမျိုးတွေဟာအနိုင်မခံအရှုံးမပေးယူကရိန်းကိုခုခံကာကွယ်သူတွေဟာအရှုံးပေးမှာမဟုတ်ဘူးဆိုတာကိုသိလာရပြီဖြစ်တဲ့အတွက်အဲ့ဒီအကြံပေးခဲ့ကြသူအများစုဟာအခုအချိန်မှာအရှက်ရနေကြမယ်ဆိုတာသူသိတယ်ဆိုတဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတိုင်းပြည်ကိုနေ့စဉ်ပြောကြားတဲ့မင်ခွန်းအတွင်းစနေနေ့ကထက်သွင်းပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံသားတွေဆက်ပြီးတိုက်ပွဲဝင်ကြရအောင်ပါအောင်မယ်။လုပ်ငန်းတွေလည်းအများကြီးကျနေပါသေးတယ်။ဒုက္ခများစွာနဲ့ရေရှည်ကြံ့ကြံ့ခံနိုင်ဖို့လိုပါတယ်။ဒါပေမဲ့ယူကရိန်းလူမျိုးတွေဟာသူတို့နိုင်ငံသူတို့လူမျိုးနဲ့သူတို့ရဲ့တရားကောင်းစင်တွေအတွက်ဂုဏ်ယူနိုင်ကြပါတယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။အခုသတင်းပတ်မှာရုရှားတို့ကအင်မတန်ရုံမှကောက်ကျစ်တဲ့အစီအစဉ်တစ်ခုကိုလုံကောင်းလွတ်နိုင်တဲ့အကြောင်းရန်သူဟာရန်သူအကျင့်အကြံအတိုင်းပဲလုပ်ကြမှာပါလွန်ခဲ့တဲ့6လအတွင်းမှာလဲရုရှားတို့ကရုပ်မှကောက်ကျစ်တဲ့နည်းတွေကိုတောက်လျှောက်ကျင့်သုံးခဲ့ကြပြီးဖြစ်ပါတယ်လို့လဲသမ္မတဇယ်လင်စကီကပြောကြားခဲ့ပါတယ်ခင်ဗျာ